လက်တလောအကျယ်ချုပ်ကျနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ရဲ့62နှစ်ပြည့်မွေးနေ့ကိုအမေရိကန်ကွန်ဂရက်မှာဇွန်လ19ရက်နေ့မနေ့ကကျင်းပခဲ့ပါတယ်။ဒီအခမ်းအနားကိုတက်ရောက်လာသူတွေကစုံလင်လာပါတယ်။နယူးဂျာစီပြည်နယ်ကလွှတ်တော်အမတ်မစ္စတာရက်ရှ်ဟိုပန်ဆယ်ဗေးနီးယားပြည်နယ်ကလွှတ်တော်အမတ်မစ္စတာဂျိုးဆပ်ပစ်ဆိုအပြင်မြမအရေးလှုပ်ရှားမှုတွေမှာတတတအားအားပေးထောက်ခံနေတဲ့ IRI နဲ့ NED စတဲ့အဖွဲ့ကပုံကူကြီးတွေလည်းတက်ရောက်ခဲ့ပါတယ်။မြမနိုင်ငံကပြည်သူတွေအနေနဲ့ဒီမိုကရေစီစနစ်ကိုလိုလားတောင်းတနေတာပုံစံမျိုးမျိုးနဲ့တွေ့မြင်ရတယ်လို့ NED အဖွဲ့ကဥက္ကဋ္ဌမစ္စတာဂါဂါရှ်မန်ကအခုလိုပုံဖော်ပြောကြားထားပါတယ
်။ And there is continuing mass protest in Burma.The half a million signatures on the campaign organized by the students of 1988. The peaceful demonstration that took place on May 27th on the anniversary of the election.
မြန်မာနိုင်ငံအတွင်းမှာလူလူဆန္ဒပြမှုတွေပေါ်ပေါက်နေပြီးကျောင်းသားခေါင်းဆောင်တွေရဲ့စည်းရုံးမှုနဲ့လူ9သိန်းလောက်ကသူတို့ဆန္ဒတွေကိုဖော်ထုတ်ထားတဲ့လက်မှတ်တွေရေးထိုးခဲ့ကြောင်းမေလ29ရက်နေ့ NLD ပါတီကအနိုင်ရခဲ့တဲ့ရွေးကောက်ပွဲနှစ်ပတ်လည်နေ့မှာငြင်းငြမ်းတဲ့ဆန္ဒပြမှုတွေဖြစ်ပေါ်ခဲ့ကြောင်းကမ္ဘာစံနမူနာဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဟာမြန်မာပြည်သူတွေအတွက်သာမကကမ္ဘာပြည်သူတွေအတွက်ပါဒီမိုကရေစီလွတ်လပ်မှုစတဲ့တန်ဖိုးတွေအတွက်ရည်တည်နေတာဖြစ်ပြီးဒေါအောင်ဆန်းစုကြည်မလွတ်မြောက်မခြင်းမြန်မာပြည်သူတွေမလွတ်မြောက်မခြင်းပုံမွေလင်းလင်းအားပေးထောက်ခံသွားမှာဖြစ်တယ်လို့ပြောကြားသွားပါတယ်။မြန်မာအရေးကိုထိတ်ဆုံးကနေတက်ကြွစွာပါဝင်လှုပ်ရှားနေတဲ့နောက်ပုဂ္ဂိုလ်တဦးကတော့အရင်တုန်းကဒူးလက်ထောက်နိုင်ငံရေးဝန်ကြီးဟောင်းလက်ရှိ IRI အဖွဲ့ကြီးရဲ့ဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ Mr. Lon Craner ကတော့အာရှခေါင်းဆောင်တွေကပါမြန်မာအရေးစိတ်ဝင်စားလာတာဟာအရေးကြီးတဲ့ထူးခြားမှုပါပဲလို့ထောက်ပြပါတယ
်။ Kwazumi of Japan, Sarkonapotri of Indonesia, the list goes on and on and on. And I think as these
ဂျပန်ဝန်ကြီးချုပ်ဟောင်း Mr. Koizumi, Indonesia နိုင်ငံကသမရဟောင်းမဂဝါဒီ Sarkonapotri အပါအဝင်နိုင်ငံပေါင်းများစွာကနိုင်ငံခေါင်းဆောင်တွေဒေါ်အောင်ဆန်းစုကြည်လွတ်မြောက်ဖို့ပါဝင်လက်မှတ်ရေးထိုးထားပြီးအာရှဒေသရင်းနိုင်ငံတွေအနေနဲ့မြန်မာနိုင်ငံထဲကအခြေအနေတွေဟာဒီတိုင်းဆက်သွားလို့မရတော့ပေမြန်မာနိုင်ငံဟာအာရှဒေသမှာအရင်တုန်းကနမူနာယူစရာဖြစ်ခဲ့ပြီးမြေအနာဂတ်အတွက်တော့နမူနာယူစရာကောင်းတဲ့နိုင်ငံမဟုတ်တော့ဘူးဆိုတာကိုအတိအလင်းထောက်ပြခဲ့တာဟာထူးခြားချက်ပဲဖြစ်ပါတယ်လို့ပြောကြားသွားပါတယ်ဒါအပြင်မြန်မာနိုင်ငံထဲမှာအကုန်လုံးစုံစည်းနိုင်မဲ့တနေ့မြန်မာနိုင်ငံလွတ်မြောက်မဲ့တနေ့မကြခင်ရောက်တော့မယ်ဆိုတာသူ့အနေနဲ့ယုံကြည်ပါကြောင်းမစ္စတာလွန်ခရိနာကပြောကြားသွားပါတယ်မိမိကိုယ်တိုင်တစ်ချိန်ကနိုင်ငံရေးအကျဉ်းသားဖြစ်ခဲ့ဘူးတဲ့ AI ခေါ်နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့အမေရိကန်နိုင်ငံဆိုင်ရာဒါရိုက်တာမစ္စတာတီကူမာကတော့မြမအရေးအတွက်တရုတ်နဲ့အိန္ဒိယနိုင်ငံတွေကိုပြစ်မှတ်မထားဘဲဖြစ်နေတယ်လို့ပြောဆိုပါတယ်
China in a year's time they are going to host Olympics. We should take that as an advantage and to put pressure on China to back off from supporting a military regime by supplying weapons.
တရုတ်နိုင်ငံဟာမကြာခင်နှစ်တွေအတွင်းမှာကမ္ဘာအိုလံပစ်ပွဲကျင်းပတော့မှာပါ။ဒါနဲ့ပတ်သက်ပြီးမြန်မာစစ်ဆေးရကိုလက်နက်ရောင်းအားပေးအားမြောက်မလုပ်ဖို့တရုတ်နိုင်ငံအပေါ်ဖိအားပေးရမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံဆိုရင်လည်းဝမ်းနည်းဖို့ကောင်းတာကကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံကြီးကမြန်မာနိုင်ငံကိုလက်နက်တွေရောင်းပြီးအားပေးနေတဲ့ကိစ္စပါ။ဒီကနေ့အားလုံးတန်နိဋ္ဌာန်ချတင်တာကတော့အဲ့ဒီနိုင်ငံနှစ်ခုကိုပြစ်မှတ်ထားနှိုးဆော်သွားဖို့ဖြစ်တယ်လို့မစ္စတာတီကူမာကပြောကြားသွားပါတယ်။ဒေါ်အောင်ဆန်းစုကြည်နဲ့အနီးကပ်အလုပ်တွဲလုပ်ခဲ့ပြီးတဲ့ US ကမ်မင်းအဖွဲ့ဒါရိုက်တာဦးအောင်တင်ကတော့ဒေါ်အောင်ဆန်းစုကြည်ဟာလူငယ်တွေကိုဆက်ဆံတဲ့နေရာမှာအပြန်အလှန်လေးစားမှုနဲ့ဆက်ဆံတဲ့နိုင်ငံခေါင်းဆောင်ဖြစ်တယ်လို့ပြောဆိုသွားပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့အကိုဝင်းခွဲတော်သူလည်းဖြစ်ပြည်ပရောက်မြို့သားညွန့်ပေါင်းအစိုးရအဖွဲ့ရဲ့ဝန်ကြီးချုပ်လည်းဖြစ်တဲ့ဒေါက်တာစေဝင်းကတော့ဒေါ်အောင်ဆန်းစုကြည်အမြဲဆွဲကြိုင်ပြောကြားလေးရှိတယ်။ကြောက်ရွံ့ခြင်းကကင်းဝေးရေးနဲ့ပတ်သက်ပြီးအခုလိုပြောဆိုသွားပါသေးတယ်
။အဲတော့ဒေါ်အောင်ဆန်းစုကြည်ကနော်ပြည်သူလူထုကိုလည်းကြောက်စိတ်ကိုဖြောက်ကြပါနော်ကြောက်စိတ်အဲဟိုဖယ်ရှားကြပါနော်ဒီကိုရဲ့ယုံကြည်ချက်ကိုဟလာပြောကြပါနော်ဒီလိုအားပေးခဲ့တယ်သူကိုယ်တိုင်လည်းပဲဒီတိုင်းလုပ်ခဲ့တယ်နော်အခုဆိုရင် ဒီဒီလိုမှာရှယ်လူစုတွေလည်းအများကြီးဟုတ်လားပြတ်တိရှိတာလေဆိုတော့ပြောဆရာရှိတာတွေပြောလာတယ်နောက်ကျွန်တော်တို့ဟုတ်လားအများကြီးအားရတယ်နော်ဒါပေမဲ့လို့နားဖာတော့စက်ပြီးကြောက်နေတော့မယ်တော့ကန်းစုကြည်ကမကြောက်ပါနဲ့စကားပြောကြရအောင်ဒီကန်းချက်တွေမထားပဲနဲ့အဲတွေးဆုံကြရအောင်ဆိုတာကိုညင်းနေခြင်းအားဖြင့်နားဖာကဟုတ်လားတိုင်းပြည်ရဲ့ရှေ့မှာပြဿနာတွေကို
When a man doesn't have a gun in his hand, or a woman for the matter, he or she